ရခိုင်ပြည်နယ်ပုံနှကျုံမြို့နယ်ပေါတော်ပြင်ဖုန်ကြီးကျောင်းမှာခိုးလုံနေတဲ့ရခိုင်စစ်ဘေးရှောင်ပြည်သူတွေထဲမှာရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA နဲ့ဆက်ဆက်ပတ်သက်သူတွေရှိမရှိဆိုတာကိုတပ်မတော်စစ်ကြောင်းကနေစစ်ဆေးဖို့တောင်းဆိုရမှာတော့ဥဆောင်တန်းကားတော်တွေကကျောင်းဝင်းထဲကိုစစ်ဝတ်စုံနဲ့ဝင်ပြီးစစ်ဆေးခွင့်မပေးတဲ့အတွက်စစ်တပ်ကနေဝိုင်းပြီးတော့ပိတ်ဆို့ထားစေပဲလို့ဥဆောင်တန်းကားတော်တွေကပြောပါတယ်ဒီလိုမျိုးပိတ်ဆို့ထားတာကြောင့်ညဘက်မှာတော့စစ်ဆောင်ပြည်သူတွေရဲ့လုံခြုံရေးဟာစိုးရိမ်စရာဖြစ်နေတယ်လို့သိရပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။စစ်ဆောင်တွေနေထိုင်တဲ့ပုံနှုတ်ကျုံမြို့နယ်ပေါတော့ပြင်ကျောင်းဝင်းထဲယူနီဖောင်းနဲ့ဝင်ရောက်စစ်ဆေးခွင့်မပြုတဲ့အတွက်စစ်တပ်ကနေကျောင်းဝင်းကိုဒီမနေ့ကနေညနေပိုင်းထိဝိုင်းပတ်ပိတ်ဆို့ထားကြောင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ဆရာတော်တဘာဝနတိရှင်ပညာဇောရကအခုလိုမိတ်ကြားပါတယ်
။ဒီကတော့တင်းပါစေဗျာ။ကျောင်းတဲ့နေကိုသူတို့အေးအား200လောက်နဲ့ဝိုင်းထားလိုက်ရပါ။သူတို့ကဒီဒုက္ခသည်တွေကိုစစ်စင်းနည်းနည်းစရာရှိတယ်လို့ပြောပြီးတော့ဝင်ထွက်နှောင်းတယ်။ဦးရင်ကစကန့်ကိုဦးရင်ဆောင်ဖွင့်လာတာဖြစ်တဲ့လို့ဦးရင်ကဒုက္ခသည်တွေဟာပိုက်ပွင့်ချလို့ပြေးလာတာမဟုတ်ဘူး။ခင်ဗျားတို့ရွာလေးတွေကိုဝင်ပြီးတော့တက်ရှင်းနေတိုင်းနဲ့တော့သူတို့ကကြောက်ပြီးတော့ပြေးလာတာ။ခင်ဗျားတို့ယူနီဖောင်းနဲ့ဝင်ရင်ခင်ဗျားပြေးဘူး။ရဲဝဲနဲ့ဝင်ပြီးတော့စစ်ပါလားဆိုတော့မရဘူးတဲ့ယူနီဖောင်းတွေမှာဒါဆိုတော့လုံးဆုံးပြေးနိုင်ဘူးလို့ပါပါရေးစာအုပ်ကိုခင်ဗျားတို့ယူနီဖောင်းနဲ့ဝင်ပြီးတော့နေထိုင်ခွင့်လောက်တော့မရှိဘူးလို့။ဘုံကျောင်းချန်ဝင်းတွေမှာရှိတဲ့တောင်ပေါ်ကိုသူတို့တက်ပြီးတော့တက်ဆင်းနေဝိုင်းထားတယ်ပေါ့ဗျာ။တောင်ပေါ်ကိုတနက်တည်းတည်ထားကြတာပေါ့။ကျောင်းရှိမှလည်းအများကြီးတောင်ပတ်ပတ်နေမှာ
။ဒီကနေ့ညနေပိုင်းထိဝိုင်းပါပိတ်ဆို့ထားတာကြောင့်ညပိုင်းအတွက်အချိန်လေးစိုးရိမ်နေရတယ်လို့ဆရာတော်ကဆက်မိတ်ပါတယ်
။စိုးရိမ်ရတာပေါ့ဗျာ။ဒီညတညကိုတောင်ဘလို့ဖြတ်ဆန်းရပါမလဲဆိုတဲ့မေးခွန်းထုတ်ပြပေးသွားတယ်။သူတို့ဝင်ပြီးတော့စီးပင်းပါဘူးဆိုညာမဟုတ်ဘူး။မတော်ရုံဟိုရဲတောင်ဘက်ကကြောက်တန်းစော်တို့လို၊မြောက်ဘက်ကလက်ကာတို့၊အောက်ပလံစော်တို့လို၊ဒူးပြောင်ကဟိုစေတောင်စော်တို့လို့လုံးမစိုးရိမ်နေကြတာ။ကိုယ်စိုးလေးတော့စိုးရိမ်တာပါ။ကိုကတော့ဒီမှာခိုင်ပင်နေလွတ်တော်သေးကဒီရဲတောင်မစ်ဆန်လာနေတာလွတ်တော်ကိုယ်စိုးလေးဥတင်မောင်ဝင်းအင်းလို့ရေမြောက်ကမြားဆောင်ဆရာတော်တွေတော့ရောက်နေကြပါလေဗျ။
ဒီကရမီလာဆန်းကရတိတောင်မြို့နယ်ကြောက်တန်းရွာသား300နီးပါးကိုစစ်တပ်ကနေဖမ်းဆီးစဉ်အတွင်းညပိုင်းပြေကမှုတွေဖြစ်လို့လူ6ဦးသေဆုံးပြီး6ဦးတန်ရာရရှိခဲ့ပါတယ်။ဧပြီလ10ရက်နေ့တုန်းကမြောက်ဦးမြို့ရတရင်တိုက်ခတ်ခံရပြီးနေမင်းရှင်းလင်းရေးလှုပ်ဆောင်မှုအတွင်းလက်ကကြေးရွာသား28ဦးကိုမြန်မာစစ်တပ်ကဖမ်းဆီးသွားသလိုစင်ဦးကြေးရွာ၊ဘူးရမညူးကြေးရွာ၊ချောင်းသိပ်ကြေးရွာဘက်မှလည်းလက်နက်ကြီးလက်နက်ငယ်ပြေကတိုက်ခတ်မှုတွေရှိခဲ့ပါတယ်။ဒီပြေကမှုကြောင့်အမျိုးသမီး2ဦးသေဆုံးသွားသလိုချောင်းသိပ်ရွာကခလင်းငယ်တို့နဲ့မိခင်ပြည့်သူတို့တိခိုက်တန်ရာရရှိခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။ပေါတော့ပြင်ဘုန်းကြီးကျောင်းစစ်ဆောင်စခန်းကိုတမတော်ကနေဝိုင်းပါပိတ်ဆို့ထားတာနဲ့ပတ်သက်လို့တမတော်တရင်မှာထုတ်ပြန်ရေးသွင်းရင်းမှုဘုံမှုချုပ်စော်မင်းနှုံးကိုမေးမြန်းရမှာတော့အခုလိုပြောပါတယ
်။ကျွန်တော်လည်းလောလောဆယ်မသိသေးဘူးကြ။ဝိုင်းပါပိတ်ဆို့လို့စစ်ဆေးရအောင်ကြည့်ပါဦးကြ။ကျွန်တော်ကအဲ့ကျောင်းထဲမှာကျွန်တော်သိရတဲ့လောက်ကဘဝနဲ့လုံးတာပဲဆိုပါလိမ့်မယ
်။ပေါတော့ပြင်ဘုန်းကြီးကျောင်းရောက်စစ်ဆောင်တွေဟာပြီးခဲ့တဲ့ဇွန်လ9ရက်နေ့နဲ့9ရက်နေ့တုန်းကပုံလုံးကျုံမြို့နယ်တွင်ဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်ပေါတော့ပြင်ဘုန်းကြီးကျောင်းကိုခိုးလုံလာတဲ့အစ်စ်ဆောင်တွေဖြစ်ပြီးဥယျာဉ်900ကျော်ရှိနေပါတယ်။ဇွန်လ9ရက်နေ့တုန်းကပုံလုံးကျုံမြို့နယ်တွင်ခမီချောင်းနဲ့ကနားမဲကြီးရွာကြားတမတော်နဲ့ရဆိုင်လက်နက်ကိုင်အေအေတို့တိုက်ပွဲဖြစ်ပွားရမှာနှစ်ဖက်စီးကိုက်မှုတွေရှိခဲ့ကြောင်းကိုလည်းတမတော်ဘက်ကအတည်ပြုပြောဆိုခဲ့ပါတယ်။ဒေသတစ်ပတ်တွင်ပေါတော့ပြင်နဲ့ပုံလုံးကျုံမြို့နယ်တွင်စစ်ဆောင်3000နီးပါးရောက်ရှိနေပါတယ်။ဒီခိုင်ပြည်နယ်စစ်ရေးပြည်ပကအတွင်းဇန်နဝါရီလကနေမေလအထိမိနစ်30ထက်တိုက်ပွဲအချိန်ကြီး230ကျော်ရှိနေတယ်လို့တိုက်ပွဲငယ်အရေးအတွက်နဲ့ဆိုအချိန်900ရှိနေပြီလို့ရခိုင်တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။တိုက်ပွဲကြောင့်ရခိုင်ပြည်နယ်အတွင်းစစ်ရှောင်ဥယျာဉ်4000ကျော်တိုးပွားလာနေတယ်လို့လည်းစစ်ရှောင်ကူညီပေးဖို့အစာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။